ကုလသမဂ္ဂဆွေးနွေးပွဲအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ COVID-19 ရေးပေါ်အခြေအနေများထုတ်လွှင့်နေကြတဲ့လေလံအစီအစဉ်စာသကဝိုင်းဆွေးနွေးကမ်းကိုတော့မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးအောင်မြင့်ရင်းဒေါက်တာရန်မျိုးသိန်းတို့နဲ့အတူကျွန်တော်အောင်လင်းဆွေးနွေးတင်ဆက်ပေးထားပါရစေ။မင်္ဂလာပါခင်ဗျာ။ဒီနေ့ဆွေးနွေးကမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ကပ္ပကံရောရောနိုင်ငံကမှဆူရရဲ့ဥပဒေကိုစတဲ့စင်ခေါ်ချက်တွေဖြစ်နေတဲ့အကြောင်းဆွေးနွေးမှာဖြစ်ပါရဲ့။ကိုရိုနာဗိုင်းရပ်စ်ကပ္ပကံရောရဲ့စင်ခေါ်မှုကိုကမ္ဘာတစ်ဝန်းကဆူရရဲ့ပုံစံမျိုးမျိုးနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်။မြန်မာနိုင်ငံမှာရော COVID-19 ရောဂါကိုတုံ့ပြန်ဖြစ်ရှင်းနေရတဲ့အားအရချိန်နဲ့လောက်ကြာအချိန်မှာရှိနေပါရဲ့လားဆိုတာကို VOS ဆင်းရဲစကားဝိုင်းမှာဆွေးနွေးမှာဖြစ်ပါရဲ့။ဆွေးနွေးပွဲကမြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဥပဒေရှင်ဒေါက်တာရမျိုးသိန်းကိုဖိတ်ခေါ်ထားပါရဲ့။ဆိုတော့အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာဆောင်ရွက်ထားသမျှရေးဝယ်သုံးသပ်ချက်တွေကိုဆွေးနွေးပြချင်ပါတယ်။ဒီကျန်းမာရေးကံကြွေးနေရမှာပေါ့လေကျွန်တော်များထောက်ပြတာရှိပါတယ်နိုင်ငံတကာမှာလည်းပြောတာတိုင်ပင်ပေါ့နော်အချိန်ကိုက်ဖို့ကအရေးကြီးတယ်ဟိုဥပမာအမေရိကန်မှာဆိုရင်လည်းတမန်ဆွမ်းနှစ်လောက်ချိုးပြီးတော့အချိန်ရတဲ့ဆက်တဲ့ပြင်မထားဘူးဆိုပြီးတော့ဝေဖန်ခံရတာရှိတယ်ဒီမြန်မာနိုင်ငံမှာတော့ဒီဟိုကူးစက်မှုရှိတာကိုအတည်ပြုတာလေတခြားနိုင်ငံတွေဆိုင်နောက်ကျတယ်လေဆိုတော့ဟိုတခြားနိုင်ငံတွေလည်းဆိုင်ဒါတစ်ချိန်ထဲမှာအချိန်ပူရတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့ဒီနေ့မှာမြန်မာနိုင်ငံအနေနဲ့ပေါ့လေကျုပ်ပြင်ပြင်ဆင်မှုတွေကိုဟိုတစုံတရာတိုင်ပင်ခိုက်လုပ်နိုင်ခဲ့တဲ့အခြေအနေမျိုးရှိရလားကော်မတီရေးယူရသုံးသပ်ပြီးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုတရုတ်နိုင်ငံဘူဟန်မှာယောဂစဖြစ်တဲ့ကာလကကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်ဒီဇင်ဘာလောက်ကစတာနော်စတော့ပြည့်အချိန်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ April ရောက်လာတဲ့ခါကျတော့ဈာထဲမှာ3လ4လလောက်ဆိုလို့ချိန်ရပါတယ်တော့အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြချတော့မသိဘူးပေါ့နော်ကျွန်တော်တို့မြင်ရတဲ့ပုံစံကဒီ public health ကိုခေါ်တဲ့ပြည်သူ့ကျန်းမာရေးပြဿနာလောက်ပဲမြင်ရတဲ့အနေအမျိုးဖြစ်တယ်။ကျုံကျောင်းလောက်ကူးဆက်လာမယ်၊ကာကွယ်မယ်ဆိုတဲ့အနေအမျိုးစပါတယ်။ဆိုတော့ဒါပေမဲ့အခုနေသားမှာတော့၄လလောက်ကြာတဲ့အခါမှာအကုန်လုံးဒါနာပေါ့ပုံစံပါပဲ။စီဝါရေးလူမှုရေးဒီကြောင်းခီးသွားလာရေးကျွန်တော်တို့ logistic ပြည်ကူဆောင်ရေးစလို့အကုန်လုံးထိသွားတဲ့အခါမှာကျွန်တော်တို့ဒါတကယ်ဟိုကမ္ဘာပြဿနာကြီးဖြစ်လာပါတယ်။ဒီအခါကျတော့ဟိုတည်ဆုံးရတဲ့လူအကြီးအတွက်ပေါ့နော်။ဆိုတော့ဒါတွေကစလို့ကြည့်လိုက်လို့ရှိရင်လည်းတော့ဟိုရလာတဲ့အနေသားသွေးစရာအနေသားမျိုးကြီးဖြစ်လာတယ်ပေါ့နော်။ဘယ်နိုင်ငံဘယ်ကောင်းဆောင်ကမှမမှန်တာဘူးရဲ့ဟိုတကယ်ဟိုကမ္ဘာအခြားကျေးပြဿနာကြီးဖြစ်လာပါတယ်ခ
င်ဗျ။ဟုတ်ကဲ့။ဒါနဲ့ပတ်သက်လို့ဒီဒေါက်တာရန်မျိုးသိန်းအမြင်လည်းသိချင်ပါတယ်ခင်ဗျာ
။ဟိုကျွန်တော်ရဲ့အမြင်ကတော့ဟောဒီ COVID-19 ပေါ့လေဒီ Corona Virus ဒီကူးစက်ပြန့်ပွားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေနဲ့ပေါ့လေဒီတူတင်ပြည့်စုံမှုအပိုင်းမှာကျွန်တော်တို့အားနည်းတဲ့လူမြင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီယောဂဖြစ်လာမယ်ဆိုရင်ဟုတ်လားကျွန်တော်တို့ကုသရေးပိုင်းနဲ့ပတ်သက်ပြီးတော့လိုအပ်တဲ့နော်ဟိုတူတင်ကာကွယ်တဲ့ပစ္စည်းတွေကိုနော်ဒီအစိုးရရဲ့အကြမ်းမရေးဝင်ကြီးဌာနကလေဟောကြိုးကျစုဆောင်ပြီးတော့ဟောစနစ်တကျပေါ့လေဒီဖြန့်ဝေထားရှိနိုင်မှုအပိုင်းမှာတော်တော်လေးကိုအားနေခဲ့တယ်လို့မြင်ပါလေအဲ့တော့လက်ရှိအခြေအနေမှာကြည့်လို့ရှိရင်ကျွန်တော်တို့ဒီဥပမာ PPE အပါအဝင်ကျွန်တော်တို့ဒီဟို mask တွေအပါအဝင်နော်အဲ့အဖက်ဖက်မှာလိုအပ်ချက်တွေအားနေချက်တွေတော်တော်လေးရှိတော့တွေ့ရပါလေအထူးသဖြင့်ဒီအစိုးရဆေးရုံတွေမှာဆိုလို့ရှိရင်လည်းလိုအပ်ချက်တွေအများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်ဒီဆရာဝန်ကြီးတွေကိုယ်တိုင်ကဟိုအသိစိတ်ကရှိရှိနေပေါ့လေနော်အလှခံတာတမျိုးကိုယ့်အထဲကစိုက်တာတမျိုးနဲ့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းနေရတဲ့အခြေအနေကတော့လက်ရှိအခြေအနေပဲလို့ကျွန်တော်ကမြင်ပါတယ်အဲ့တော့ဟိုတကယ်တမ်းကတော့ဒီယောဂဟာကျွန်တော်တို့နိုင်ငံရဲ့အင်ဂျင်တရုတ်နိုင်ငံကနေစပြီးဖြစ်ခဲ့လို့ကကျွန်တော်တို့နိုင်ငံမှာလိုအပ်တဲ့ကျူတင်ပြည့်စုံမှုတွေလိုအပ်တဲ့အသိပညာပေးမှုတွေလိုအပ်တဲ့စုဖွဲ့မှုတွေကိုဆက်နေကြလုပ်နိုင်နေမယ်ဆိုရင်တကယ်တမ်းဒီယောဂကိုကိုယ်နိုင်ငံကိုရောက်လာတဲ့အချိန်မှာလည်းကိုယ့်ဘက်ကအစင်းနေဖြစ်ပြီးတော့ဖျုပ်ဖျက်ရင်ဆိုင်ရတဲ့အနေအထားမျိုးမချင်နိုင်လို့မြင်ပါ
တယ်။ဟုတ်ကဲ့ကိုရမင်းကျေးဇူးပါ။ဆိုတော့ဒီအခုစိုးရတဲ့ထုတ်ပြန်ချက်တွေအရဆိုရင်ပေါ့လေအခုပြည်တွင်းထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာအခုရဲ့လူတွေကပြည်ပလာတဲ့လူတွေကအများစုဆိုတဲ့သဘောမျိုးတွေ့နေရပါတယ်။ ဆိုတော့ဟိုဒါလည်းစင်ကာပူတစ်ခုလို့ဖြစ်မှာထင်ပါတယ်အထူးသဖြင့်ကျွန်တော်တို့ဒီမှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာနိုင်ငံသားတွေဆိုတော့များပြန်လာတဲ့အချိန်ဆိုဒီလူတွေကိုဟိုထိရသိရတယ်ဆိုနည်းနည်းဝန်ထုတ်ဝင်ဖို့လည်းမဟုတ်ဘူးလေဆိုတော့ဒီလိုပြည်ပကနေပြန်လာတဲ့သူတွေကိုစစ်တာစစ်တာဒီစောင့်ကြည့်တာမျိုးတွေလို့စီမံနေတာရောဟိုလက်တလုံးမှာလုံလောက်တဲ့အခြေအနေမျိုးတွေ့ရတယ်လားကော်မီရဲ့
ကျွန်တော်တို့တည်းအစည်းအဝေးပြဿနာကတော့ဒီထိုင်းနိုင်ငံမှာအခုလို shut down ပေါ့ပိတ်ချလိုက်ပြီဆိုရင်ထိုင်းရရှိတဲ့မြန်မာလူထုမားကြီးဒီဘက်ကိုလုံးရင်းနဲ့ပြန်ဝင်လာမယ်ဆိုရတာဒီမှန်တဲ့တယ်မှာလုံးဝမပါဘူးကျွန်တော်ပြင်နေတာဆိုတော့အခုနေထားမှာတော့ဝင်လာတဲ့သူတွေကနေရာပေါင်းစုံကိုကြန့်ကျဲသွားတယ်ပြီးတဲ့အခါကျတော့သူတို့ကိုထိန်းချုပ်ကင်ွယ်တဲ့ဒီထားမှာလည်းဟိုတကြောင်တကာတာပြရတဲ့ဘုံဆောင်ပေါ့နော်ဟိုပြင့်တယ်လို့ဆောင်ရနေကြတဲ့အားလုံးဖြစ်တာတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒါနဲ့တစ်ဆက်ဆက်တည်းပေါ့လေကျွန်တော်မေးချင်တာကတော့ဟိုလူမှုရေးပြဿနာတွေပေါ့နော်သူပြီးရဲ့ရက်ကပဲဒီဘန်ကောက်ပို့သတင်းစာမှာသတင်းတစ်ပုဒ်ပါလာတာတွေ့တယ်ဒီဟိုထိုင်းနိုင်ငံပြန်လာတဲ့မြန်မာတယောက်ကိုသူ့ရွာအဝင်မခံလို့ရွာပြန်ကဟိုတစ်ပင်ပေါ်မှာယာယီတဲထိုးနေရတယ်ဆိုတော့ဟိုသတင်းဘန်ကောက်ပို့ဆိုရေးထားဖတ်လိုက်ရမယ်ဒီလို social stigma ပေါ့လေဒီရောကရောလူမှုရေးရဟို wifi အမျိုးတွေရောဟိုမြန်မာနိုင်ငံမှာဘလောက်ကြီးကြီးကြီးပြင်းပြင်းဖြစ်နေလဲကျွန်တော်တို့ချုပ်သတင်းတွေကြားပါတယ်ဒီတက်ဆိုင်အာဏာပိုင်ကအစပေါ်လေရက်သေးရွာထဲမှာလက်ခံမှုပိုင်းရဆိုပြီးတို့ဖျောင်းဖျောက်ပြပြောနေရတယ်ဆိုအပိုင်းမျိုးတွေရှိရင်ဆိုတို့လူမှုရေးပိုင်းအရာစိန်ခေါ်မှုတွေနဲ့ပတ်သက်လို့ကျွန်တော်တာဝန်ရှိသူတွေဘက်ကဘလောက်ထိပြင်ဆင်ထားရလဲရှိလေဘလောက်ထိစိန်ခေါ်မှုတွေဖြစ်နေလဲကိုအမေ
ဒီပြဿနာလည်းကြီးရဲ့ကြီးရဲ့ဆိုတာကဟိုကျွန်တော်တို့ကဒီယောဂအကြောင်းပြပြချာချာနားမလည်နိုင်ကြီးတဲ့ရှိမှာပေါ့နော်ဆိုတော့ဒီယောဂနဲ့ပတ်သက်လို့ရှိရင်ပြောမယ်ဆိုရင်လူတရာကူးဆက်မှာပေတဲ့ရာခိုင်နှုန်းက300ไหร่ลง400ไหร่ลงတော့ပဲရှိပါတယ်အများကြီးကမသိပါဘူးဒါပေမဲ့ကျွန်တော်တို့ဒီမှာကအမှုရထားကဟိုဘာခေါ်လဲတော်တော်ကြီးကိုကြောက်ပြည့်အနေထားဖြစ်နေတာပေါ့ဗျာဖြစ်နေတဲ့အခါကျတော့ခုနပြောတဲ့ stigma ပေါ့ဟိုဘာခေါ်လဲဒီလူကိုလုံးဝဖယ်ကျင်တာလို့လုံးဝရှုံချတာသတ်သဖြင့်ဒီလိုပြဿနာမျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့ဒီချက်သာလို့ရှိရင်ကျွန်တော်စိုးရိမ်တဲ့ပြဿနာကတော့သူတစ်ဖြင့်ဒီစီးပွားရေးရိုက်ချမှုပြဿနာကဆိုတော့အခုကျွန်တော်တို့ဒီမှာဒီကြတာစပြီးတော့ကြုံနေရပြန်လို့ဖြစ်ပါတ
ယ်။ဟုတ်ကဲ့ဆိုတော့ဒီလိုကိစ္စတွေအဓိကဘာကြောင့်ဖြစ်နေရလဲဟိုကျမ်းမာရေးအသိပညာပေးတဲ့အပိုင်းမှာဟားနေလို့လားဟိုဘာတွေဒီလိုပြဿနာတွေကြုံရအောင်ဘာတွေလုပ်ဖို့လိုမလဲကိုရမျိုးတွေ
။အဲကျွန်တော်မြင်တော့အခုကျွန်တော်တို့စီမှာတိတိကျကျအားနေတာဘာလဲဆိုတော့သတင်းထုတ်ပြန်မှုအပိုင်းမှာအဲ့တော့သတင်းထုတ်ပြန်မှုအပိုင်းမှာအားနေတဲ့အခါကျတော့အာလူတွေကဟိုကောလာဟလတွေရောကြားတဲ့ပြင်းတွေရောဒီပုံမှာယုံကြည်ကြတာတွေများတယ်အဲ့တော့ဘလောက်သိဟလာတာဝန်ရှိသူတွေကပညာရှင်တွေကဆရာဝန်တွေကကောလာဟလကြီးကိုမယုံပါနဲ့ဟလာမှန်မှန်ပြင်းတွေကိုမယုံပါနဲ့လို့ဘလောက်သိပြောပြောအောက်ချီတာမန်ပြည်သူလူထုကြားမှာကအဲ့ဒီပြင်းတွေအဲ့ဒီအတန်တွေကိုအတိုင်းအတာတစ်ခုထိယုံကြည်ပြီးတော့စိုးရိမ်မှုတွေမြင့်တဲ့မြင့်လာတဲ့အနေအထားမျိုးတွေကိုတွေ့ရတယ်အဲ့တော့အဲ့လိုအခြေအနေတွေကိုတကယ်ဖြစ်ရတော့ကုစားနိုင်ဖို့ကတကယ်ဖြစ်နေတဲ့အခြေအနေမှန်နေကိုနော်အစိုးရကနေကျန်းမာရေးဝန်ကြီးဌာနပြန်ကြိုက်ရေးဝန်ကြီးဌာနကနေပြီးတော့အချိန်နဲ့တည်ငြိမ်တည်ငြိမ်တွေထုတ်ပြန်ပေးနိုင်မယ်ဆိုရင်အတိုင်းအတာတစ်ခုချေဆက်နိုင်လိမ့်မယ်လို့မြင်တယ်။အဲ့တော့လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့နိုင်ငံမှာဒီ Facebook တိုင်းနဲ့လူကဟလာ30ကျော်လောက်ရှိတယ်။အဲ့တော့တကယ်တမ်းကြိုးရင်ဒီတည်ငြိမ်တွေကလူတွေက Facebook ကနေပဲဒီတည်ငြိမ်တွေကိုသိကြတာဖြစ်အဲ့ဒီခါကြတော့ဟလာပြန်တိုင်းဝင်ကြီးဌာနကျမရေးဝင်ကြီးဌာနရဲ့ Facebook စာမျက်နှာတွေကနေတကယ်အချိန်နဲ့တပြေးစီတပြေးမှန်တွေကိုဟာဇက်တိုက်တင်ပေးနိုင်မယ်ဆိုရင်အဲ့ဒီတပြေးတွေကိုအကူအကားပြုပြီးတော့ဟလာပုဂ္ဂလိကသတင်းစာတွေသတင်းမီဒီယာတွေကလည်းရှင်းပွားသတင်းတွေကိုလူလူလူကြားမှာအထင်ကြီးရုံနဲ့ပေးပို့နိုင်မယ်ဆိုရင်ကျွန်တော်တို့ခုနပြောနေတဲ့ဟလာကောလာဟလတွေတပြေးမှားတွေကိုရှော့ချနိုင်ပြီးတော့ပြည်သူလူလူကြားမှာလည်းပဲမလိုလားအပ်တဲ့စိုးရိမ်ပူပန်မှုတွေဟလာကြောင်းကျိုးစီရုံမှုမရှိတဲ့စိုးရိမ်ပူပန်မှုတွေကိုရှော့ချနိုင်လိမ့်မယ်လို့မြင်တယ်။ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်ပေါ့ဥပမာနောက်ဆုံးဥပမာချက်စင်လေးတစ်ခုဆိုဧပြီလကျွန်တော်တို့နေ့ရက်နေ့ကကြောင်ပြောင်းအောပါလမ်းမှာဟိုတန်တရားလူနာတယောက်ကိုဒါဟိုတင်ငန်းကျိုးစေယုံပို့တယ်။အထူးသဖြင့်ကဟိုစမိုင်းဝင်ကြီးဌာနရဲ့ Facebook ကလည်းမတွေ့ရဘူး။ကျန်ကြဲဝင်ကြီးဌာနရဲ့ Facebook မှာလည်းမတွေ့ရဘူး။ဒါပေမဲ့ပါမန်ပြည်သူတွေကြားထဲမှာဒီသတင်းဟာ Facebook ကနေတစ်ချိန်အကြီးအကျယ်ပြန့်။ပြီးတော့အပုံလေးကသတင်းစာတွေကဒီသတင်းနဲ့ပတ်သက်ပြီးခိုင်ခိုင်လုံလုံသတင်းပေးပို့တာမျိုးတွေတွေ့ရတယ်။ဒါနဲ့ကျွန်တော်ဆိုလိုချင်တဲ့သဘောကအဲ့ဒီမှာဗာပြောင်းနေလေဆိုတော့ ကျန်တိုင်းဝင်ကြီးဌာနကျန်းမာရေးဝင်ကြီးဌာနရဲ့သတင်းထုတ်ပြန်ပြီးတော့ကြောက်အဲ့ဒီခါကျတော့ခုနပြောတဲ့ကောလာဟလဆုံးချင်တဲ့လူတွေဟုတ်လားမှန်မှန်သတင်းလုံးချန်သတင်းလုံးချင်တဲ့လူတွေအတွက်အခွင့်အကောင်းရစရာဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်အဲ့တော့နောက်တစ်ခုကလည်းပါလေဆိုတော့အဒီပြင်းဒီအချိန်ထိဟုတ်လားကျွန်တော်တို့နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရတဲ့လူအယောက်20ရှိပြီဒါပေမဲ့ဒီပြင်းဒီအချိန်ထိကျန်းမာရေးဝင်ကြီးနဲ့သတင်းမီဒီယာနဲ့မတွေ့ဘူးဒုတိယဝင်ကြီးလည်းသတင်းမီဒီယာနဲ့မတွေ့ဘူး။ပြန်ကြားရေးဝင်ကြီးလည်းမတွေ့ဘူး။ပြန်ကြားရေးဒုတိယဝင်ကြီးလည်းမတွေ့ဘူး။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတင်းမီဒီယာကြီးနဲ့တွေ့ဆုံပြီးသတင်းသာရှင်းလင်းတဲ့ဓာတ်မျိုးမလုပ်ဘူး။အဲ့တော့အခြားအခြားနိုင်ငံတွေမှာနော်ဥပမာနောက်ဆုံးကျွန်တော်တို့ရဲ့အင်ဂျင်ဟာကွန်မြူနစ်စနစ်ကိုရှင်းသုံးတဲ့လာအိုနိုင်ငံမှာတော့မှကျမရဲ့ဝင်ကြီးဌာနဒုတိယဝင်ကြီးကိုယ်တိုင်ကသတင်းမီဒီယာကြီးနဲ့တွေ့ဆုံပြီးရှင်းလင်းတာမျိုးဘေးကွန်းနဲ့ခြေချတာမျိုးလုပ်နေတဲ့ဖြစ်ကြီးမှာနော်ဒီမိုကရေစီစနစ်ကိုသွားနေပါလေဆိုတော့ကျွန်တော်တို့နိုင်ငံမှာနိုင်ငံတော်အတိုင်းအမြန်ပုံကိုရောဟလာပြန်ကြားရေးဝင်ကြီးရောအချမ်းပါရေးဝင်ကြီးရောသတင်းမီဒီယာတွေနဲ့မတွေ့ဘဲနဲ့သတင်းမီဒီယာတွေရဲ့မေးခွန်းကိုမဖြေဘဲနဲ့ဒီလောက်ကြီးတောက်ခံနေတာကျွန်တော်ကတော့အင်မတန်မှအံ့ဩတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ကိုရရုပ်တဲ့ဒီနေရာမှာသတင်းဟိုအချက်နဲ့ကြံပြူရဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးပြောကြတာတခုကတော့ Facebook မှာနိုင်ငံတော်တမန်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စာမျက်နှာတစ်ခုဖွင့်ပြီးတော့လူနဲ့ဆက်ဆံဖို့ဆိုပြီးတော့ဆွေးနွေးရပြောဆိုရတယ်ကျွန်တော်တွေ့ပါတယ်ဆိုတော့ဒါရီယာဘလောက်တိုင်းတာဒီဒီလိုဟိုတင်းချက်ချီမှာထောက်ခုဖြစ်မယ်လို့ယူဆလဲ
အဲကျွန်တော်အမြင်ကတော့ဟိုနိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်ရဲ့ Facebook စာမျက်နှာဟလာကျွန်တော်တို့ဒီ April 1ရက်နေ့ကစပြီးတော့အလုပ်ပြန်လုပ်တာကျွန်တော်တို့ကတော့ဟိုကြိုက်ပါအဲသို့တော်လည်းပဲခုနပြောသလိုပေါ့ဒီ Facebook စာမျက်နှာကနေဟလာဘလောက်ထိအချိန်နဲ့တပြေးညီဟလာတပြေးညီကိုတည်ပေးနိုင်မလဲနောက်ပြီးတော့ပြည်သူလူထုရဲ့အတန်ကိုဘလောက်ထိဟလာကြေကြေပြတ်ပြတ်စီးစီးရောက်ရောက်နေတောက်ပြန်နိုင်မလဲဒါပို့ပြီးအရေးကြီးတယ်လို့ကျွန်တော်မြင
်တယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်တစ်ခုကတော့ဒီဟိုမေးချင်တာတော့ဟိုလူတွေဟိုပညာပေးတဲ့အပိုင်းပေါ်လေခုအချိန်မျိုးမှာဥပမာကျွန်တော်တို့ဒီအမေရိကန်မှာဆိုသူဟိုတမတ်ထရန့်ကိုလည်းထွက်ပြီးတော့နေတိုင်းလူလူဟိုဒင်းစာရှင်းလင်းမှာထွက်ပြီးရှင်းပြနေရရှိပါတယ်အလားတူပဲဟိုတခြားနိုင်ငံတော်တော်များမှာလည်းဒီလိုပဲနေလူပါပေါ့လေဒါနဲ့ပတ်သက်လို့ရှင်းပြနေရဖြစ်ရှင်းနေရရှိပါတယ်အခုရှိတာဒီမနိုင်ငံတော့ဟိုကျန်တဲ့နိုင်ငံတွေလောက်မဆိုးဘူးဆိုတော့ဟိုအနေအထားမျိုးတော့ရှိနေတာပေါ့လေဆိုတော့ဒါပေမဲ့လည်းဘယ်လိုပဲဖြစ်ဖြစ်တော့မြန်မာနိုင်ငံမှာချက်လက်တွေပေးဖို့လိုအပ်ချက်တွေကလည်းရှိနေတယ်ဆိုတော့ဒီလိုသတင်းချက်လက်ပဲဖြစ်ဖြစ်လူရီကိုကျမကြီးရဲ့ပညာပေးတဲ့အပိုင်းပါပဲဖြစ်ဖြစ်လက်တော်စောင့်နေတာတွေရောလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ဟိုထင်ရပြီးကြည့်မယ်ဆိုရင်လုံလောက်တယ်လို့ပြောနိုင်လားကုန်ပြီ။အ
ဲဒီလိုပြဟိုကျမကြီးကျွန်တော်မှဆောင်းပါးတစ်ပုဒ်နှစ်ပုဒ်ဖတ်ပြတယ်ပေါ့နော်။ဆိုတော့ဒီလိုကာလမျိုးမှာအရေးကြီးတာက trust ပေါ့ကျွန်တော်တို့ယုံကြည်မှုပါ။တော့ဥဆောင်ရဲ့လူတွေနဲ့ကျွန်တော်တို့အောက်ခြေမှာလုပ်နေတဲ့လူတွေရဲ့ဈာထဲမှာယုံကြည်မှုကြီးကြီးမားမားရှိဖို့လိုပါတယ်။ဆိုတော့ဒါကြောင့်မို့ပဲကျွန်တော်မြင်တဲ့အနောက်နိုင်ငံတွေမှာလည်းခေါင်းဆောင်တွေကထွက်ပြောနေရတယ်မဆိုးရင်ဘူးပစ္စည်းတွေအလုံးလောက်ရှိပါလေ။နောက်တစ်ခုကသူတို့ဘက်ကလုံးဝဟိုပြက်ပြက်ပါပါလုပ်ပြီးမှစသဖြင့်ပေါ့ဗျာ။ဆိုတော့ဒါတွေပြောရတယ်ဗျာ။ဆိုတော့အဲ့တော့ကျွန်တော်တို့ဒီမှာအဲ့လိုပြောသလားဆိုရင်ဒီခေါင်းဆောင်ပိုင်းကအောက်ခြေနဲ့အဆက်အသွယ်ကဟိုကျွန်တော်ပြောရင်အားနည်းတယ်လို့ပြောလို့ရတယ်ဗျာ။ဆိုတော့အခုဒေါ်အောင်ဆန်းစုကြည်ကသူတို့မချသေးခင်ကကျွန်တော်တို့ဟို Facebook page ထောင်းတယ်ပေါ့ဗျာ။အောက်ခြေနဲ့ပို့ပြီးတော့ဟိုလောလောကူကူဆက်သွယ်လို့ရအောင်ဆိုတဲ့အနေအထားမျိုးပေါ့။ဆိုတော့ကျွန်တော်မြင်တာကအဲ့ဒီချက်စာလို့ရှိရင်ကျွန်တော်တို့ဟိုယုံကြည်မှုပို့တက်လာအောင်ဘလို့ရုပ်ပြင်ရဲပေါ့နော်ဆိုတော့နောက်တစ်ခုကကျတော့လိုအပ်နေတဲ့အောက်ခြေမှာကျဥမာငတ်နေတယ်ငတ်နေတဲ့အခါမှာကျတော့ခေါင်းဆောင်လုံးနေတဲ့လူကဟိုပစံနဲ့သီးခံရပါဆိုတာမျိုးနဲ့တော့မရတော့ဘူးပေါ့နော်ဆိုတော့အဲ့ဒီအနေအထားမှာတော့တကယ်လက်တွေ့ရုပ်ထုပစ္စည်းတွေလည်းလိုက်လာဖို့လိုမဲ့အနေအထားတွေရှိပါတယ်ဗျာ
โอเคဟိုနောက်တစ်ပိုင်းอ่ะပေါ့လေဒီသတင်းချက်လေးထုတ်ပြန်တဲ့အပိုင်းတော့ပညာပေးတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမယ်ဆိုရင်ဟိုဒီရဲ့အပိုင်းမှာပဲပေါ်သူကြီးနဲ့တွေ့နေမှာထင်ပါတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာဒီဗီဒီယိုတွေထွက်လာတာတွေ့ပါတယ်ဟိုကျမ်းမာရေးဝန်ထမ်းတွေကဒီပြန်လာတဲ့သူတွေကိုဟိုဟိုကျမ်းမာရေးနဲ့ပတ်သက်တဲ့အချက်လက်ပေါ့နော်ကိုယ့်အကူဟိုဟိုတန်းတန်းများအိမ်ထဲမှာနေဖို့ဆိုပြီးတော့ပညာပေးတာမျိုးနောက်ပြီးတော့ဟိုလမ်းဟိုသွားရလာတဲ့လူတွေကိုလမ်းမှာကျမ်းမာရေးကစစ်တာဆေးရမျိုးတွေကိုဒီသက်ဆိုင်ရာလူပေါ်ကိုင်ကိုင်ရှင်ကြီးကရရန်ပြပြနဲ့တုတ်ပြန်တာမျိုးတွေလည်းတွေ့ရပါတယ်ဆိုတော့ဒီလူလူချားမှာချမ်းမာရေးအသိပေးနိုင်မှုအပိုင်းကဟိုအားနဲ့ဟိုလို့ညာပြောနိုင်လားအခုကဘယ်လိုပြောမလဲလူရဲ့ပူပေါင်းဆောင်ရွက်မှုကလည်းအားနဲ့နေတယ်ဆိုတော့ဟိုဒါတွေကပညာပေးတဲ့လူတွေမှာလုံနေရလားဒါမှမဟုတ် public ဘက်ကအများကြီးသူဘက်ကဒါနဲ့ပတ်သက်လို့ဟိုနားလည်မှုပိုင်းတွေအားနဲ့နေရလားဘသူဘက်ကလိုအပ်ချက်တွေရှိလားလဲ
ဟုတ်ကျွန်တော်မြင်တာဒီလိုရအခုကျွန်တော်မှာပေါ့နော်ဆိုတော့ FM radio ဖွင့်လိုက်လို့ရှိရင်လည်းဒီသချင်းတွေကြားပါတယ် နောက်ရုံးမြေသားရဖွင့်လိုက်လို့ရှင်လဲကျမလို့ဘက်ကရောဒီအရဘက်ကရောအခုကဒီပညာပေးမှုတွေတော်တော်ကြီးကြီးပြည့်ပြည့်ကြီးလောက်လာတဲ့နေသားရှိပါတယ်ရှိပေမဲ့လည်းကျွန်တော်မြင်တာကဟိုအောက်ခြေပြည်သူရဲ့ဟိုခံယူချက်ပေါ့ဗျာချက်ချင်းကြောင်းသွားမလားပေါ့နော်ဆိုတော့အဲ့ဒါကတော့ကျွန်တော်ရှင်းတယ်နည်းနည်းအချိန်ယူအောင်မယ်လည်းရှင်းတယ်ဆိုတော့ဒီချုပ်ကိစ္စဒီမှာတော့အာနာဇက်လည်းသုံးဖို့လူကောင်းလူလိမ့်မယ်လို့ရှင်းတယ်ဗျာ
ဆိုတော့နောက်တစ်ပိုင်းကျွန်တော်ဆွေးနွေးချင်တာကတော့ဟိုစီဝိုင်းပိုင်းပေါ့နော်အခုဆိုရင်ဒီလုပ်ငန်းကံကံနေပြေးရတယ်နောက်ထပ်လည်းစေအောင်လုပ်ငန်းတွေပြေးရမယ်လာလာတယ်ရှိနေပါတယ်နောက်အလုပ်သမားတွေအခုရန်ကုန်မှာဆိုပဲဟိုတိမ့်နေချီပြီးလောလောဆယ်ဟိုအလုပ်လုပ်မဲ့ဖြစ်နေတာရှိတယ်ဆိုတော့တခုရှိတာဒါကြီးကနိုင်ငံတော်များမှလည်းကြုံရတဲ့ပြဿနာပါဒီအမေရိကန်မှာတော့မှာပဲဒီအလုပ်လုပ်မဲ့ထောက်ပံ့ကြီးတောင်းတဲ့လူဟို6,600ရှိတယ်ဆိုပြီးဒီဘက်ထက်မှပဲတရင်ထောက်ပြထားပါတယ်ဟိုဒေါ်ဆန်းစုကြည်ရဲ့ဒီမကြာခင်တုန်းကမင်းငုံထဲမှာတော့သူပြောသွားတာရှိပါတယ်ဒီစီဝိုင်းအရာထိလိုက်မှုအနည်းဆုံးဖြစ်အောင်စီစဉ်ထားတယ်လူအစုံလုပ်ငန်းတွေကိုချင်းဝင်ပြေးတာမျိုးနောက်အလုပ်သမားတွေကိုလောက်ခပေးနေအောင်စီစဉ်ထားတာမျိုးရှိရဆိုပြီးပြောပါတယ်ဟိုအသေးစိတ်အစီအစဉ်တွေတော့မသိအောင်ပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာတခုရှိတာလူကိုယ်ရဲ့လူမှုဖူလုံရေးလို့စီမံမျိုးရဲ့တိတ်လေအားကောင်းတာမဟုတ်တော့အခုလက်ရှိကြုံနေရတဲ့အခြေအနေနဲ့လုံလောက်နိုင်မှာမလားဆိုတော့ဒီလိုပြဿနာမျိုးတွေကြုံလာရင်ရောဘာတွေပြင်ဆင်ထားဖို့လိုမလို့ကိုယ်ရောင်မျိုးသိယူစားလဲ
အခုလက်တော်အခြေအနေမှာကျွန်တော်တို့ဒီကိုဗစ်ပေါ့လေ19ပေါ့ကိုရိုနာဗိုင်းရပ်စ်ကိုစားမှုဟာအင်မတန်မှဆိုးရင်ရတယ်လို့အဲ့ဒီနောက်ဆက်တွဲပေါ်လေဖြစ်လာမဲ့ဒီစီးပွားရေးနဲ့ဆက်ဆက်တဲ့စိန်ခေါ်မှုအကျက်တဲတွေကလည်းရှော့တွက်လို့လုံးဝမရတဲ့အနေထားလို့ကျွန်တော်မြင်ပါတယ်အဲ့တော့ဥပမာလက်တော့ကျွန်တော်ဟဲ့လားကျွန်တော်ရန်ကုန်မြို့ထဲမှာကျွန်တော်သွားလာနေတဲ့အချိန်မှာကျွန်တော်အနည်းငယ်ဆုံးမေးပြတာကကျွန်တော်တို့တက္ကစီမောင်းတဲ့လူတွေတက္ကစီမောင်းတဲ့လူတွေရဲ့ဝင်ငွေဟာဟို85ရာခိုင်နှုန်းတော့ရောကြောက်ပါတယ်အဲ့တော့အရင်တော့အဲ့တော့4000လောက်ရှာနိုင်တဲ့လူကအခုအချိန်မှာ3000လောက်ကိုမင်းရှာနေရတဲ့အနေအထားမျိုးဖြစ်သွားတာကိုတွေ့ရတယ်။အဲ့တော့အဲတချို့ဆိုရင်ဟဲ့လားကားပြန်အပ်တယ်။အဲတချို့ဆိုရင်အာဒီကျွန်တော်တို့အုံနာချင်းကိုရှော့အညှိနှိုင်းရတာမျိုးတွေဖြစ်လာ။အဲ့တော့ဒါတက္ကစီမောင်းနေဆိုတဲ့လူတွေကစိတ်ပြီးကြက်တဲ့အထဲမှာမပါဘူး။အများစုပါ။နော်။အဲ့ဒီတက္ကစီမောင်းတဲ့လူတွေကကြက်တဲ့လက်လုံးနဲ့စားရရှိသေးတယ်။အဲ့တော့အုတ်ချေလက်လုံးနဲ့စားတယ်။တနေ့လုံးမှတနေ့စားရမယ်။ဟဲ့လားဒီလူတွေအဲ့ဒီလူတွေအတွက်ကိုအလုံးကန်ခွဲ့နိုင်နေမရှိတော့ဘူးဆိုရင်အဲ့ဒီလူတွေကတနည်းလုံးမှသူတို့ရဲ့ဘဝတက်နေစားအဲ့တော့သူတို့နေစဉ်စားတော့ဖို့အတွက်ကဘလို့လုံးပါလဲအဲ့ဒါကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာအဲ့တော့အစိုးရအနေနဲ့ဟာဒီတနည်းလုံးတက်နေစားတဲ့အတွက်ဘလို့စိတ်ဆင်းမလဲအဲ့တော့ကျွန်တော်အမြင်ကတော့အဲ့ဒီမှာ contingency plan ပေါ့ဗျာဒါရေးဖို့အခြေအနေမှာနော်ဒီခုနပြောတဲ့ရှင်ရဲမွေးတည်မှုဓာတ်ကိုခံရတဲ့ပြည်သူတွေအတွက်ဘလို့အကူအညီပေးမလဲဆိုတဲ့အစီအစဉ်ကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ချက်ကဟာလာအစိုးရကစီးပွားရေးလုပ်ငန်းရှင်တွေကိုဟာလာစီးပွားရေးလုပ်ငန်းတွေကိုအာချင်းငွေထုတ်ပေးမယ်ဆိုတာဒါကျူဆိုရမယ့်ကိစ္စ။အဲသို့တော်လေးပဲဒီချင်းငွေထုတ်ပေးမယ့်ကိစ္စဟာနော်အဲ့ဒီမှာလုပ်ရတဲ့လုပ်ငန်းရှင်တွေ procedure တွေဟာအင်မတန်မှရှုပ်ထွေးပြီးတော့နော်ခက်ခဲနေမယ်ဆိုရင်ဒီချင်းမွေပေါ်မှာနော်ဟိုလုံမဲရှင်ရဲ့စိတ်ဝင်စားမှုကကြောကြသွားနိုင်လို့မြင်ပါအဲ့တော့တကယ်တမ်းကတော့ဟာအစိုးရကြီးရွယ်တာလေဟိုလုံမဲရှင်တွေလာတာပေးနိုင်မှုကြီးရွယ်တယ်ဆိုရင်ကျွန်တော်အမြင်ကတော့အဲ့ဒီလိုချင်းမွေမျိုးတွေကိုဟာဟိုပုံမှန်လုံရုံးလုံးရှင်စနစ်ကြီးကြော်ဖြတ်ပြီးတော့အချိန်တိုအတွင်းမှာချင်းရရုံနဲ့အချင်းတွေထုတ်ချေးနိုင်ပြီးတော့အဲ့ဒီခုနပြောတဲ့သူတို့ရဲ့ဝန်ထမ်းတွေကအခုဧပြီလမှာစပြီးတော့ဓာတ်စာပေးနိုင်တဲ့အနေအထားမျိုးရောက်အောင်ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။နော်တကယ်လဲနောက်တစ်ခုကအစိုးရကနေလုပ်ငန်းရှင်ကိုထုတ်ချေးလိုက်တဲ့ငွေတွေကနော်တကယ်ဘလို့သုံးလဲဆိုတာကိုလည်းအစိုးရကနော်ပွင့်လင်းနေတာမှုရှိရှိကြည့်နိုင်လို့လိုပါတယ်။အဲ့လိုမဟုတ်ဘဲနဲ့ဟလားလုံငန်းရှင်ကအစိုးရကြီးကငွေချီးပြီးတော့တကယ်လဲဟလားသူ့ဝန်ထမ်းတွေအတွက်လာစားပေးဖို့မဟုတ်ဘဲနဲ့အခြားအခြားသောအကြောင်းတွေအတွက်သုံးပြမယ်ဆိုရင်ဟလားဘလို့အရေးယူမလဲဘလို့ထိန်းချုပ်မလဲဆိုတဲ့ကိစ္စကလည်းအရေးကြီးတယ်လို့မြင်ပါအဲ့တော့လုံငန်းရဲ့ရပိုင်းကကျွန်တော်ဗီယက်နမ်နိုင်ငံရဲ့အစီအစဉ်လေးတစ်ခုကိုကျွန်တော်ဖတ်ကြည့်မိတဲ့အခါမှာဗီယက်နမ်နိုင်ငံမှာလည်းပဲသူကအေပရီမေဂျွန်3လောက်သူတို့နော်ဟိုအစိုးရရဲ့ budget ထဲကနေကျွန်တော်မှတ်မိတလို့တော့ဟိုအမေရိကန်ဒေါ်လာဟိုဘီလီယံနဲ့ချီသုံးပြီးတော့သူတို့ကြားကံမှုပြင်ဆင်ထားပါတယ်အဲ့ ဲ့တော့ဆိုလိုချင်တဲ့သဘောကတော့ဟောအဲ့လက်မဲ့ဖြစ်သွားတဲ့သူတွေကို၃လအစိုးရကထောက်ပံ့ပေးဖို့ဆိုတဲ့အစီအစဉ်ကိုဗီယက်နမ်မှာလည်းရေးဆွဲထားပါနောက်ပြီးတော့တနည်းလုံးတနည်းစားခေါင်းရချက်ထိုးဟလာအောက်ခြေအလုံသမားတွေကိုလည်းပဲ၃လတိတိအစိုးရကနေဓာတ်ရင်အထောက်ပံ့ပေးဖို့ဆိုတဲ့အစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေပါအဲ့တော့အဲ့လိုအစီအစဉ်မျိုးတွေကိုဗီယက်နမ်မှာလည်းလုပ်နေတယ်ကျွန်တော်တို့အိန္ဒိယနိုင်ငံတွေမှာလည်းစဉ်းစားနေတဲ့အခြေအနေမျိုးမှာကျွန်တော်တို့နိုင်ငံရဲ့စဉ်းစားချက်တွေကိုကြည့်လိုက်တဲ့အခါကျတော့ကျွန်တော်တို့သိရကြားရသလောက်ကဝေဝါးတွေပဲဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်တော့စီးပွားရေးပိုင်းအရာပို့ပြီးတော့ကျွန်တော်တို့စိုးရိမ်မှုရှိတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်။ဟုတ်ကဲ့ဆိုတော့စီးပွားရေးပိုင်းနဲ့ပတ်သက်လို့ပြောမယ်ဆိုရင်ရောအခုဒီလောက်အခြေအနေကြီးကဝင်နေအားနဲ့ညှပါမလားကျွန်တော်တို့ဟိုဒိုင်းအတွက်ကိုဗိုင်းနဲ့တကယ်ဟိုလုပ်ဖို့လုပ်မလဲကော်မီ
အခုဒီညအိုကျွန်တော်တို့ဒီမှာ CMP ပေါ်တော့နော်အထက်ချုပ်လုပ်ငန်းကြီးရှိနေတာရှိရတာကျွန်တော်အဲ့ဒီအထက်ချုပ်လုပ်ငန်းကြီးမှာဒီကျွန်တော်တို့ဟိုလုပ်နေတဲ့လုပ်သားရေးကြတာ၅သိန်းလောက်ရှိပါတယ်ရှိရတာကျွန်တော်သူတို့ချုပ်တဲ့အခြေတွေကအရင်အစောပိုင်းတော့ကတော့တရုတ်ပြည်ကကုန်ရမ်းမလာလို့ပေါ့နော်အခုတရုတ်ပြည်ကကုန်ရမ်းရောက်လာတော့လေပြဿနာကဥရောပနိုင်ငံကြီးတို့တိုက်ကစီးပွားရေးထိနေတော့သူတို့ကဘာကောင်းလဲအရင်မှားလာတဲ့မှားကြီးပြန်ဖြတ်သိမ်းတာကြီးရှိတယ်အဲ့ဒီနေသားမှာတော့ဖိတ်မကြခင်တော့ပါပဲဒီလုပ်ငန်းတွေရဲ့ဖြစ်စရာလည်းလုံးလောက်ကရပ်သွားမှုရှိရဲ့ရပ်သွားမယ်ဆိုလို့ရှိရင်ဒီလူတွေကဘယ်လိုကြွေးမလဲဘယ်လိုစားမလဲပေါ့နော်ဆိုတော့ဒီလိုပြဿနာတွေလည်းရှိလာပါတယ်ဆိုတော့အဲ့တော့သူများနိုင်ငံတွေမှာတော့ဟိုဒီလိုလူတွေအတွက်ကိုကျွန်တော်တို့အနည်းဆုံးသလားခလားဟိုပြဿနာတွေမတက်အောင်ကြွေးရဖို့လူတွေဆိုတဲ့အနေအထားမျိုးတွေရှိရပါတော့ကျွန်တော်တို့ try လုပ်ရဆိုတာကြွေးရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာတော့အခုချိန်ကြီးအဲ့လိုစဉ်းစားချက်ကဖိတ်မတွေ့ရသေးဘူးလို့ပြောရမယ်နောက်တစ်ခုကကျတော့ဒီခုနပြောတဲ့အလုပ်ကမှ၅သိန်းလောက်ပါက၃သိန်းလောက်ကအလုပ်နဲ့ပဲဖြစ်သွားလို့ဆိုရင်ပြန်တဲ့ဟိုအငတ်ပြီးဆိုင်ရောက်မှုပါညာပြဿနာပေါင်းလို့ရှိနိုင်တယ်လို့ထင်တယ
်။ဟုတ်ကဲ့ဟိုနောက်တစ်ခုကလည်းပေါ့လေဟိုအခုဒီအမေရိကန်မှာတော့မှပဲအခုဒီတစ်ပတ်ထဲမှာပဲသူတို့ညင်ညာသွားတယ်အလုပ်နဲ့ထောက်ပံ့ရေးလျှောက်တဲ့လူတွေပေါ့လေအလုပ်နဲ့ထောက်ပံ့ရေးလျှောက်တဲ့ဆိုဒီမှာတော့ဟိုအလုပ်ကနေပြုတ်သွားတဲ့လူတွေနောက်အလုပ်ကနေနားထားတဲ့ဆိုရင်ဒီမှာထောက်ပံ့ရေးခံစားမှုရှိရအောင်ရှိတော့အခုအဲ့ဒါဟိုခံစားဝင်တောင်းတဲ့လူတွေကဟို6တန်းနဲ့6သိန်းလောက်ရှိရဆိုပြီးတော့သူတို့ပြောပါတယ်ဆိုတော့ဒီမှာတော့တစုံတရာဒီလူတွေကအခိုက်အယှက်ဆိုထောက်ပံ့ကြီးတွေသူဟိုယာယီခံစားဝင်တွေရှိနေသေးတယ်ဆိုတော့မြန်မာပြည်မှာဒါမျိုးတွေလည်းမရှိဘူးဆိုတော့ဟိုပေါ်နေနောက်ဆက်တွဲရောလူမှုရေးရဲ့ကြံစည်တွေဥမာကျွန်တော်ဆောင်းဝင်တွေချက်တဲ့ဆိုမဟုတ်တဲ့ဘက်ကဥတီသွားတဲ့အပိုင်းမျိုးတွေရောဒီလိုမျိုးပေါ်နေလူမှုရေးရဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့ဆိုးရိုးတွေရောဘယ်လောက်များမြင်မိလဲခွန်ကြီးရဲ့
ဥမာဆိုပါသေးတာကျွန်တော်တို့ဒီမှာပြောကြတယ်ညာကိုစင်ပိတ်ကျွဲလောက်ပေါ့နော်ဆိုလိုတာကညာကိုတတိယစင်ရဲသွားလို့အလုံးမလုံးရလို့ကပြဿနာမဟုတ်ဘူးညာဒီလိုတနည်းလုံးတနည်းစားတွေလုပ်ငန်းတိုင်တိုင်းအကုန်ရပ်ကုန်နေဆိုပါလို့ကျွန်တော်ချင်းနဲ့ဘာနဲ့တော့စားမလဲပေါ့နော်ကျွန်တော်တို့အတွက်လူကြီးအားကြားမှုကိစ္စစဉ်းစားနေတယ်လို့ရှင်းပါတယ်ကျွန်တော်နောက်တစ်ခုကကျတော့ဒီနိုင်ငံတော်အစိုးရနေမှာလည်းဟိုပြောမဆိုရှိရောညာတို့က budget ရှိတယ်ပေါ့ညာဝင်ဝင်နဲ့ဆောင်ရည်ညာအောင်သုံးတာမျိုးပေါ့ဒါကြိုင်မဲ့နိုင်ငံတော်တော်များများကဒီခေါ်တဲ့ stimulus package ပေါ့ဒီကိုကြားချင်းနေတဲ့အနေအထားမှာပါဘယ်ဖြစ်ဖြစ်ဟိုကျွန်တော်တို့ပတ်စံကိုချသုံးရတော့မယ်ဆိုတဲ့အနေအထားမျိုးပေါ့ဗျာအကျိုးသိခံပြီးတော့သုံးရတော့မယ်အနေအထားကိုလူတွေမသိအောင်ကြည့်ရတော့မယ်အနေအထားမျိုးကြီးဖြစ်လာနိုင်မယ်လို့ကျွန်တော်မြင်နေရ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလည်းပေါ့လေဒီစီးပွားရေးနဲ့ဆက်ဆက်ပါတယ်ဟိုကျွန်တော်မြန်မာနိုင်ငံမှာဒီပထမဆုံး COVID-19 ကူးစက်မှုအတီးပြလိုက်တဲ့အခြေအနေတော့လည်းဟိုလူရဲ့အလူရဲ့ဇီဝရာရေးစုဆောင်းတာတွေမျိုးတွေကြုံရရတယ်ဟိုတာမျိုးရရုံနိုင်ငံတော်တော်များများမှလည်းဟိုကြုံရပြီပါလေဟိုတရုတ်နိုင်ငံဆာအမေရိကန်ဆုံးပေါ့လေဆိုတော့မြန်မာနိုင်ငံအနေနဲ့ပေါ့လေဒီလိုမျိုးကွန်ပျူတာပြတ်တာမျိုးဈေးကတာလိုမျိုးပေါ့လေဒီကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲကြုံရနိုင်တဲ့ပြဿနာတွေကိုဟိုဖြေရှင်းနိုင်မှုအစင်းနဲ့အချိန်မှာဘယ်လောက်ထိများရှိလဲကွန်မီ
ဒီလိုကဟိုကျွန်တော်တို့နိုင်ငံကစဘာဆိုင်ပြုတဲ့နိုင်ငံဆိုတော့ရေမူလာအဖြစ်တော့ဟိုဆာစဘာပို့ပြတာတွေရှိပါတယ်ဆိုတော့နောက်တစ်ခုကကြတော့လေစဘာကကိုဆိုင်မဆိုလို့ရှိရင်စက်တန်းတူရပြ၃လလောက်ကျတော့နောက်ထပ်စပါးပြက်ထပ်ထွက်နိုင်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပြောရင်တော့ဟိုဆန်ကြော့ကကျွန်တော်တို့မစိုးရရဘူးဆိုတဲ့အနေထားပါဆိုတော့ဒါပေမဲ့လည်းပြဿနာကဘယ်လိုဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဟိုရှားပါးမှုဆိုတဲ့ဟာကအထူးသဖြင့်ဒီ risk management ပေါ့ဗျာစီမံခန့်ခွဲမှုလွဲတဲ့အချိန်တွေမှာဒီခုနစာမျက်နှာရှားပါးမှုတွေဖြစ်တာပဲနောက်တစ်ခုကကျတော့ခုနကျွန်တော်တို့အစောပိုင်းကဆွေးနွေးတဲ့အထည်ချုပ်အလုပ်သမားတွေပေါ့ဗျာဟိုသူတို့ကလုံအားရှိရဲ့လုံးနိုင်နေဒါပေမဲ့လုံးချရာလုံးတွေမရှိတော့တဲ့အခါမှာစားစရာဝယ်ဖို့အဆင်မရှိတော့ဘူးနော်ဆိုတော့ဒီလိုနေသားတွေကြုံရတတ်တယ်ဆိုတော့အဲ့လိုနေသားတွေအတွက်ကိုဟိုကျွန်တော်တို့ပြင်ဆင်လာသလားဆိုလို့ရှိရင်အခုချိန်ပြီးတော့ကျွန်တော်မတွေ့သေးဘူးည
ဟုတ်ကဲ့ကောင်းသူငယ်အခုလိုဆွေးနွေးပြရကျေးဇူးပါ ပါဝင်ဆွေးနွေးခဲ့ကြတဲ့မြန်မာပြည်သုံးသက်သူဒေါက်တာရမျိုးသိဦးအောင်သူငင်းနဲ့ပတ်သက်ရှင်အားလုံးနဲ့ထူးကျေးဇူးတင်ပါတယ်။ဆွေးနွေးဆွေးနွေးခန်းစီစဉ်လို့တော့ဒီလိုမြန်မာပိုင်းရဲ့ဆွေးနွေးည9:00 နာရီကနေ10:00 နာရီအထိအစီအစဉ်နဲ့ဒီမျိုးနေနဲ့မနေ့6:00 နာရီကနေ9:00 နာရီအထိအစီအစဉ်မှာနားဆင်နိုင်ပါတယ်။ကျွန်တော်အောင်ရုံပါခင်ဗျာ။